စီနိုင်ကျွန်းစွယ်မှာရတဖုတ်ဝင်24ရောက်ထက်မနည်းကိုလက်နက်ကင်တွေကတပ်ပစ်ခဲ့ပါတယ်။သမရမိုဟာမက်မော်စီကိုစစ်တပ်ကပြီးကြက်လမှာအာဏာသိမ်းယူပြီးဖြုတ်ချလိုက်ပြီးကြက်ကအဲ့ဒီဒေသမှာတိုက်ပွဲတွေအရှိန်မြင့်ဖြစ်နေကြတာပါ။ဂါဇာကမ်းမြောင်ဒေသနဲ့နယ်စပ်တစ်လျှောက်ရော်ဖာမြူနာမှာရတဖုတ်ဝင်တွေပါလာတဲ့ဗတ်စကားတွေကိုတင်းလှနေအစောပိုင်းမှာလက်နက်ကင်တွေကချုံကိုတိုက်ခိုက်ခဲ့တာပါ။အီဂျစ်သမရဟောင်းဟောက်စ်နီမူဘာရရဲ့ရှေ့နေတူဖြစ်သူကသူ့ရဲ့အမှုတွေဟာမကြခင်ပြန်လွတ်လာတော့မယ်လို့တင်းလှနေမှာပဲပြောလိုက်ပါတယ်။သမရမူဘာရနဲ့သူ့ရဲ့သားတွေဟာသမရနန်းတော်တွေအတွက်ငွေတွေကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဆွဲချက်တွေကနေပေါ်ပေါက်လာတဲ့အချင်းပြတ်ချက်ဆောင်မှုဆိုင်ရာဆွဲချက်တွေကနေမစ္စတာမူဘာရက်ကင်းရှင်ကြောင်းအီဂျစ်တရားရုံးတစ်ခုကဆုံးဖြတ်လိုက်တယ်လို့ရှေ့နေဖာရီအယ်ဒီပ်ကပြောတာပါဒီပြောကိုသက်ဆိုင်ရာတရားရေးတာဝန်ရှိသူတွေစီကနေအတည်ပြုချက်တော့ချက်ချင်းမရသေးပါဘူးဒါပေမဲ့လည်းမစ္စတာမူဘာရက်ဟာနောက်ထပ်ဆွဲချက်တစ်ခုနဲ့ဆက်ပြီးအထိမ့်သိမ်းခံနေရအောင်မယ်လို့တရားရေးဆိုင်ရာသတင်းရင်းမြစ်တွေကိုကိုးကားပြီး AFP သတင်းဌာနကပြောပါတယ်